နေပြည်တော်ရန်ကုန်မန္တလေးပါဝင်မြို့ကြီးတွေမှာဖောက်ခွဲတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့လျှို့ဝှက်သတင်းပေါက်ကြားမှုဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့ပြီးအကြောက်တရားလွှမ်းမိုးနေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာမျိုးလားလို့နိုင်ငံရေးလှစ်လာသူတချို့ကသုံးသပ်ကြပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းမီဒီယာကိုပြောပါတယ်။အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံအမျိုးကြီးတွေအထူးသဖြင့်ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့နယ်မှာလုံခြုံရေးအထူးသတိရှိကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစက်တင်ဘာ25ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသတိပေးချက်ထဲမှာတော့စက်တင်ဘာ26အောက်တိုဘာ16နဲ့26ရက်နေ့တွေမှာနေပြည်တော်ကိုတိုက်ခိုက်လာနိုင်ခြေရှိပြီးနောက်လာမယ့်လတွေမှာနေပြည်တော်ရန်ကုန်မန္တလေးမြို့တွေကိုတိုက်ခိုက်လာဖွယ်ရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကစုံစမ်းစစ်ဆေးမှုလုပ်နေကြောင်းဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ရောက်ရှိနေကြတဲ့အမေရိကန်နိုင်ငံသားတွေပြည်တွင်းသတင်းကိုနားဆွင့်ကြဖို့နဲ့လုံခြုံရေးအသိရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်နေကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးမျိုးသူစိုးကမီဒီယာတွေကိုရှင်းပြပါတယ
်။ online ပေါ်မှာပြန့်လည်နေတဲ့သတင်းတွေကြောင့်မလို့ဘယ်နေရာမှာတော့တိုးပြီးဆောင်ရွက်ပါတယ်။ဘယ်နေရာမှာတော့ပုံမှန်ပြီးတော့လုံခြုံရေးချထားပါတယ်ဆိုတဲ့အနေအထားမျိုးမဟုတ်ပါဘူးခင်ဗျ။ကျွန်တော်တို့ရှိတဲ့အစီအမံအတိုင်းပဲကျွန်တော်တို့ကဟိုဟာရနဲ့အညီကျွန်တော်တို့စနစ်တကျသာဆောင်နေတဲ့အနေအထားဖြစ်ကြောင်းပြောကြားလိုပါတယ်နော်။ဒီတင်းပိုင်းနဲ့ပတ်သက်ပြီးတော့ပြောဖို့မရှိပါဘူးခင်ဗျ။ဒီတင်းတွေရလို့ဒီလိုမျိုးကောလာလာနေဖြစ်မှာပဲထပြီးတော့မှအရင်တိုးပြီးတော့ကောက်ကောက်ငင်ငါလုပ်တဲ့အားမျိုးလည်းမဟုတ်ပါဘူးခင်ဗျ။ကျွန်တော်တို့ငွေတွေကလုထားတဲ့အစီအမံတိုင်းသွားနေရအောင
်။ရဲမှူးကြီးပြောသွားတဲ့ online ပေါ်မှာပြန့်နှံ့နေတယ်ဆိုတဲ့တင်းကတော့ AA, KIA, CNF, KNU စတဲ့တပ်ဖွဲ့တွေကထိုင်းမြန်မာနယ်စပ်မှာစီးဝေးကြပြီးနေပြည်တော်ကိုဖောက်ခွဲမှုလုပ်ဖို့ကြံရွယ်ထားကြောင်းဒါဟာရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုအာရုံလှဲဖို့နဲ့ဖိအားတွေယုံနေစေဖို့ရည်ရွယ်ကြောင်းတမနာယုံကစက်တင်ဘာ16ရက်ရက်စွဲနဲ့ထုတ်ပြန်တဲ့လျှို့ဝှက်စာဆိုတာပဲဖြစ်ပါတယ်ဒီစာနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူးဒီလိုလျှို့ဝှက်စာပေါကြားတာဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့အောင်ရည်ရွယ်လှုပ်ဆောင်တာမျိုးဖြစ်နိုင်တယ်လို့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအက်ဒီတာချုပ်ဦးသက်စင်ကသုံးသပ်ပါတယ
်ကျွန်တော်မြင်ရပါဗျာထိုင်းနိုင်ငံအောင်လုပ်တဲ့လူရတခုလိုပဲကျွန်တော်မြင်တယ်ကျွန်တော်တို့ဆက်နာရှင်စနစ်အောင်မှနေခဲ့တယ်ကျွန်တော်မဆလဆနစ်အောင်မှနေခဲ့တွေ့ကြုံရပြောလို့ရှင်တော့ဒါကတော့ပြည်သူလူထုကိုဗျာချင်းချောက်ပြီးတော့ချောက်လှန့်ပြီးတော့အုတ်ထုတ်တဲ့မျိုးပြူဟာတခုလိုပဲကျွန်တော်မြင်ပါတယ်ဒါကဒီနိုင်ငံမှာဘာမှမသိရအောင်မသိရအောင်အကုန်လုံးကထိုင်းလန်တုံလုံးနေရတယ်မင်းငါတို့အာကူရမယ်မင်းငါတို့အာကုန်ရမယ်လို့ငါတို့ဆောက်ရှောက်နိုင်မယ်ဆိုတဲ့ logic ပဲဗျာအဲ့တော့အုတ်ထုတ်သူလူရန်စားကအုတ်ထုတ်သူလူရန်စားကိုဒီလူလူကနေပြီးတော့အများအားကိုးနေရမယ်ဆိုတော့ထောက်လှမ်းမှုမျိုးနဲ့ဒါမျိုးလုပ်တယ်လို့ကျွန်တော်ကတော့ဒီလိုစမိတယ်ဗ
ျဒါပေမဲ့ရန်ကုန်မြို့မှာပြည်သူတွေကတော့ပုံမှန်အတိုင်းပဲနေစဉ်ဘဝကိုဖျက်ဆီးနေကြတယ်လို့ဦးသက်စင်ကပြောပါတယ
်ဒါပေမဲ့ကျွန်တော်တို့အခုနေတဲ့တောသားလို့ရှားနေတဲ့အတိုင်းဝိုင်းမှာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြတယ်တော်တော်များများလေးသိကြတယ်ကျွန်တော်တို့အခုရန်ကုန်မှာဆိုလို့ရှိရင်တော့ပြောရလို့ရှိရင်ကျွန်တော်ကိုယ်တိုင်ကတောသားလို့ရှားနေကျွန်တော်ကလေးလည်းတောနေကြတာပဲဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးထူးထူးခြားခြားတော့လို့ထောက်လန့်နေတဲ့ပုံစံမျိုးတော့မရှိဘူးကျွန်တော်ကလည်းမရှိဘူးဒါကသုံးတရား user နိုင်ငံရေး user ရှိရလို့ပဲကျွန်တော်ကသုံးတတ်မိတယ်ဗ
ျဒီတော့တွင်စက်တင်ဘာ24ရက်နေ့မှာပြုလုပ်တဲ့ဘူရော့အောင်ဆန်းရုပ်ရှင်စတင်ရိုက်ကူးခြင်းမိတ်ဆက်ပွဲမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ကိုပေါ်ကိုလေးစာ point နဲ့အထိုးခံရတဲ့ကိစ္စမှာနိုင်ငံတော်အဆင့်လုံခြုံရေးစီးပွားနေပြီလားဆိုတဲ့မေးခွန်းတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေပါတယ်ခင်ဗျာ